Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။ဆီးရီးယားနိုင်ငံရက်ကာမြို့ရက်ကနေအစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်သမားတွေဆုတ်ခွာနေကြပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတော့မနေ့စနေနေ့ဘုံးကွဲမှုမှာလူ90ကျော်သေဆုံးပြီးအများအပြားဒဏ်ရာရခဲ့တဲ့အထက် VOA သတင်းထောက်တဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
SEO တန်းတန်းတကအဖွဲ့အစည်းတန်းကလက်မယူထွေရမှာဖြစ်ပါတယ်။ပြစ်ကတက်ခတ်မှုမရှိလို့လက်မယူထွေစရာမလိုဘူးလို့ပြောနေတဲ့အဖွဲ့အချို့လည်းရှိပါတယ်။ SEO ဟာအမိနာမအားဖြင့်ပြစ်ကတက်ခတ်ရေး
တမရကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းပြောသွားတာပါပြည်စုံကိုတည်င်းတွင်ပြီးမှနားဆင်ကြရပါမယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မှာလိန်စိတ်ကြွဆေးပြားအများအပြားဖမ်းဆီးရမိတဲ့အကြောင်းနဲ့နိုင်ငံတကာဆန်ရတဲ့တင်းလွားတွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရတဲ့တင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်တို့အထောက်ပံ့ပေးထားတဲ့ဆီးရီးယားပြည်သူစစ်တွေဝိုင်းထားတဲ့ရက်ကာမြို့တွေကနေစုခွာရေးသဘောတူညီချက်နဲ့အစ္စလာမစ်အစွန်ရောက် IS တိုက်ခိုက်ရေးသမားအဖွဲ့မြို့ကနေစုခွာခဲ့ကြပါတယ်။ IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေဖြစ်အုံပြတဲ့အနေနဲ့အရက်သားတွေကိုလည်းခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဦးကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ Islam ရဲ့အစွန်ရောက်တွေကြားတိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပါ။စစ်စင်ရေးပြီးသွားပြီမဲ့မြို့ထဲမှာကျန်နေတဲ့စစ်သွေးကြွားတွေကိုခြေမှုန်းတဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ Syria Democratic တပ်ဖွဲ့ပြောခွင့်ရတဦးကိုကိုကာပီRighteous Setting ကဖော်ပြပါတယ်။ကြန့်ရှိနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေလက်နက်ချမလားအသေးခံမလားရွေးရမယ်လို့ပြောခွင့်ရကအစောပိုင်းမှာပြောဆိုထပ်လာပါ။ IS တို့ထိန်းချုပ်ခဲ့ရာရက်ကာမြို့ကိုသိမ်းပိုက်နိုင်ရေးအမေရိကန်တို့ထောက်ပံ့ပေးထားတဲ့တိုက်ခိုက်ရေးသမားတွေရဲ့နောက်ဆုံးထိုးစစ်မတိုင်ခင်ပြီးခဲ့တဲ့တောက်ကြာနေ့မှာတော့မြို့ရင်းကနေအရက်သားအများအပြားထွက်ပြေးခဲ့ကြပါတယ်။အရက်သားတွေဘေးကင်းရာထွက်ခွာနိုင်ရေးအတွက်ညွန်ပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခတ်မှုအရှင်လျှော့လိုက်တာကိုအခွင့်ကောင်းယူပြီး IS တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားစေရက်ွက်တွေတဲကနေဒီအပိုင်းအတွက်မှာပဲရာနဲ့ချီတဲ့အရက်သားတွေထွက်ခွာနေကြပါတယ်။ဒေသခံ IS တိုက်ခိုက်ရေးသမားတွေလက်နက်ချအညံ့ခံနေကြတယ်လို့ဒေသခံတွေကပြောပေမဲ့မျိုးရင်းကအာကစားယုံနောက်အမျိုးသားစစ်ရုံပါဝင်မျိုးရင်းကနေရာတချို့ကိုတော့စစ်သွေးကြွတွေကထိန်းချုပ်ထားစေဖြစ်ပါတယ်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့အတိုက်ခံ Syria Democratic တပ်ဖွဲ့တွေကရက်ကာမြို့ကိုဇွန်လ9ရက်နေ့ကစလို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမြို့ရဲ့80ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။ Euphrates မြစ်ပေါ်ကရက်ကာမြို့ဟာဆိုရင် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေရဲ့အုတ်ချုပ်ရေးမြို့တော်လည်းဖြစ်ပါတယ်ရှင်
။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်မှာစနေနေ့ကလူများပြားဒဏ်ရာသေဆုံးခဲ့တဲ့ Trucker ဘုံးကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဆိုမာလီသမ္မတကဝန်ထဲချီခွဲပွဲနေ့အဖြစ်နဲ့3ရက်သတ်မှတ်ကြေညာလိုက်ပါတယ်။ဒဏ်ရာရသွားတဲ့သူတွေထဲမှာ VOA သတင်းတော်တဦးလည်းပါဝင်ခဲ့ပါတယ်။ဒီဘုံးပေါက်ကွဲမှုကမိုဂါဒီရှုမြို့ကအသွာလာများတဲ့ဇိုဘီလန်းစုံနားမှာဖြစ်ခဲ့တာဖြစ်ပြီးတော့လူ90ကျော်သေဆုံးခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ပေါက်ကွဲမှုကြောင့်အဲ့ဒီနားတစ်ဝိုက်ကအဆောက်အုံတွေဖြိုကျခဲ့သလိုကားတွေဒါဇင်နဲ့ချီပြီးလမ်းတွေပေါ်မှာလွတ်ဆင်ပျက်စီးသွားခဲ့ပါတယ်။ဒီပေါက်ကွဲမှုဟာမိုဂါဒီရှုမြို့မှာလက်လောကာလာတွေအတွင်ဖြစ်ခဲ့တဲ့အပြင်းထန်ဆုံးပေါက်ကွဲမှုဖြစ်ပြီးတော့မြို့ကန်တွေအနေနဲ့တွေးလူကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတောင်းဆိုလိုက်ပါတယ်။အခုချိန်ထိတော့ဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့အလားတူတိုက်ခိုက်မှုမျိုးတွေကိုတော့ Islamic အစွန်ရောက် Al-Qaeda နဲ့ Al-Shabaab အဖွဲ့တွေကလုပ်လို့ရှိပါတယ်။ American နဲ့ကုလသမဂ္ဂတို့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်းထန်စွာပြစ်တင်ရှုတ်ချလိုက်ပြီးထိခိုက်သေးဆုံးသူတွေအတွက်ဝန်ထဲကြောင်းပြောကြလိုက်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံရဲ့ပြည်내23ခုလုံးမှာအုပ်ချုပ်ရေးမှုတွေအတွက်ဒီကနေ့တင်းကနေနေမှာမဲပေးပွဲတွေချင်းပါမှာဖြစ်ပြီးဒီမဲပေးပွဲကပြဿနာပေါင်းစုံပတ်လည်ဝိုင်းနေတဲ့လက်ဝဲရင်းသမ္မတနီကိုလတ်မာဒူရိုအတွက်တော့စမ်းသပ်မှုတစ်ခုလို့ရှုမြင်ထားကြပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလောက်မှာပါ။ဒါပေမဲ့လည်းမဲပေးပွဲအကျိုးခံမှန်းချက်တွေမှာသမ္မတမာဒူရိုရဲ့ဆိုရှယ်လစ်ပါတီကအကြီးအကျယ်ရှုံ့နိုင်ခဲ့ပြီးတဲ့နောက်မှာသမ္မတမာဒူရိုကိုလိုလားတဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကောင်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်။ ဒီရွေးကောက်ပွဲမှာလွတ်လပ်တဲ့နိုင်ငံတကာစောင့်ကြည့်သူတွေကိုမာဒူရိုအစိုးရကခွင့်ပြုဖို့ညှင်းဆန်ထားပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကတော့ရွေးကောက်ပွဲကိုသတိထားစောင့်ကြည့်နေကြပါတယ်။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်ရေးအစိုးရဘက်ကဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူးနက်ကမနေ့စနေနေ့ကပြောပါတယ်။အထိုက်ခံနိုင်ငံရေးသမားတွေဘက်ကပြည်내အများစုမှာအနိုင်ရခဲ့ရင်တောင်မှထိထိရောက်ရောက်အာဏာကျင့်သုံးအုပ်ချုပ်နိုင်ဖို့အာမခံချက်တော့မရှိပါဘူး။အတိုက်ခံကြီးဆိုတဲ့လွှတ်တော်ထံကနေဥပဒေပြုရေးအာဏာကိုသိမ်းယူထားတဲ့တိုင်းပြည်ပြည်ပြည်လွှတ်တော်ရဲ့လက်အောက်ခံတွေအဖြစ်အုပ်ချုပ်ရေးမှူးသစ်တွေကကြမ်းကြင်ရမယ်လို့သမ္မတမာဒူရိုကပြောဆိုထားပြီးဖြစ်ပါတယ်။ဒါ့အပြင်ရွေးကောက်ပွဲအာဏာပိုင်တွေအနေနဲ့မဲရည်အတွက်ကိုမှန်မှန်ကန်ကန်တိတိကျကျလုပ်ပါမလားဆိုတဲ့အပေါ်မှာလည်းအစိုးရအတိုက်ခံတွေကတန်တရားရှိနေကြပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေဟာမဲယုံတွေကမှအသွားပြီးတော့မဲပေးနေကြပါတယ်။အကြေကတ်တွေကတော့ဒီရွေးကောက်ပွဲမှာ conservative တွေအနိုင်ရလာနိုင်တယ်လို့သုံးသပ်နေကြပါတယ်။လူလူစစ်တမ်းတွေမှာတော့ conservative နဲ့ socialist party တွေရဲ့ညွန်ပေါင်းအဖွဲ့ကွဲသွားပြီးတဲ့နောက် conservative party ခေါင်းဆောင်လည်းဖြစ်လက်ရှိနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့အသက်30နှစ်အရွယ် Sebastian Kurz အနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။သူဟာ conservative party ကိုအောင်မြင်စွာပြန်လည်တည်ထောင်နိုင်ခဲ့တယ်လို့ Austria လက်ရဇွန်ဝါဒီအပါအဝင်လက်ရဝါဒီတွေကိုစီယုံလှုံ့ဆော်နိုင်ခဲ့သူဖြစ်ပါတယ်။မဲဆက်စီယုံကာလတွေအတွင်းမှာတော့လူဝင်မှုကိစ္စကအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့ကြတဲ့ကိစ္စဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာလူဦးရေ900နီးပါးလောက်သာရှိပြီးတော့2015ခုနှစ်ကရွှေပြောင်းခြေချနေတိုင်းမှုပြဿနာအတွင်းမှာခိုလုံငွေလျှောက်ထားသူ900ကိုလက်ခံပြီးအများစုကမွတ်စလင်တွေဖြစ်နေတာကြောင့်တင်းကျပ်တဲ့လူဝင်မှုဥပဒေကိုထောက်ခံတဲ့လက်ရဇွန်ရောက်နိုင်ငံရေးသမားတွေအပေါ်မှာထောက်ခံတာတွေပို့ပြီးတော့အားကောင်းလာခဲ့တာဖြစ်ပါတယ်။2016ဒီဇင်ဘာလတုန်းကတော့ Conservative Party က Norbert Hofer ဟာGreen Party က Alexander Van der Bellen ကိုကပ်ပြီးတော့အရေးနှိမ့်နေတာပါ။ဒါပေမဲ့အခုဒီချိန်မှာတော့ Sebastian Kurz ဦးဆောင်တဲ့ Conservative ပြည်သူ့ပါတီဟာလူမှုစစ်တမ်းတွေမှာထိပ်ဆုံးကရှိနေပြီးတော့လက်ရာဇွန် Freedom Party နဲ့ Socialist တွေကတော့ဒုတိယနေရာအတွက်ရှင်ပြန်ကြရမှာဖြစ်တယ်လို့အကဲကတ်တွေကဆိုပါတယ်။လက်ရာဇွန်ဝါဒီတွေအနေနဲ့တော့နှစ်ပေါင်းများစွာအတွင်းမှာညမောင်းဆွေအဖွဲ့ထဲမှာပထမဆုံးချိန်ပါလာနိုင်တယ်လို့လည်းအကဲကတ်တွေကသုံးသပ်ကြပါတယ်ခင်ဗျာ။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပူးပေါင်းပါဝင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကတိုက်တွန်းလိုက်ပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အခမ်းအနားမှာအခုလိုပြောဆိုတာဖြစ်ပါတယ်NCA ထုတ်ထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့နယ်မြေတွေမှာပြိပခါတွေရှော့ချနိုင်ခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုဆွေးနွေးနိုင်ဖို့အတွက်ဒီနှစ်အတွင်းမှာပဲ27ရာစုပင်လုံတတိယကြိမ်အစည်းအဝေးကိုကျင်းပသွားမှာဖြစ်ပြီးလက်မဲ့2018ခုနှစ်မှာနောက်ထပ်နှစ်ကြိမ်ကျင်းပမယ်အကြောင်းနောက်ဆုံးအကြိမ်ညီလာခံမှာတော့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေအပြည့်အပြတ်ချမှတ်နိုင်အောင်လုပ်ချဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ NCA ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့ပြောဆိုပြီးလက်မှတ်မထိုးသူတွေဟာဆိုရင်ဖက်ဒရယ်ပြည်ထောင်စုစနစ်ဒီမိုကရေစီစနစ်တွေကိုဆန့်ကျင်ပြီးလက်နက်ကိုင်သူတလူငါတမင်းစနစ်ကိုတီးထောင်လို့သူတွေလို့ယူဆမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ရှင်
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဆန္ဒပြသူရပေါင်းများစွာဟာပစိဖိတ်မုတ်တရားတွေကချုံနေမှာထိန်းသိမ်းထားတဲ့ခေလုံငွေလျှောက်ထားသူတွေကိုဩစတြေးလျနိုင်ငံမှာနေခွင့်ပြုဖို့အတွက်ဒီကနေ့မှတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာခေလုံငွေလျှောက်ထားသူတွေကိုပြန်လည်နေရာချထားဖို့တတ်မှတ်ထားတဲ့ယန်နီကလာနဲ့အမျှအခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါ။ဩစတြေးလျအစိုးရရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေအရပင်လယ်ထဲမှာမိတဲ့ခေလုံငွေလျှောက်ထားသူတွေကိုပစိဖိတ်မုတ်တရားတွေကပေါပူအန်ယူဂီနီပိုင်မနက်ဂျွန်းနဲ့မိုက်ခရိုနီးရှားကျွန်းစုနိုင်ငံပိုင်နော်ရူးကျွန်းတွေကိုပို့ပြီးတော့အဲ့မှာသူတို့ရဲ့ခေလုံငွေလျှောက်ထားမှုကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီလူတွေအနေနဲ့ဩစတြေးလျနိုင်ငံမှာဘယ်တော့မှအခြေချခွင့်ရမှာမဟုတ်ဘူးလို့လည်းပြောပါရယ်မနက်ကျွန်းကထိုင်းသိမ်းစခန်းကိုတော့အောက်တိုဘာ31ရက်နေ့မှာပိတ်မှာဖြစ်ပြီးတော့ဒုက္ခသည်အဖြစ်ခေလုံငွေ့ပ ပယ်ချခံရသူတွေအနေနဲ့ပါပူအာနယူဂီနီယာမှာပဲနေရမှာဖြစ်ပါတယ်ဆစ်ဒနီမြို့ကဒုက္ခသည်အကူအညီပေးရေးအေဂျင်စီဦးဆောင်တဲ့ဆန္ဒပြသူတွေကတော့ဖမ်းဆီးထားတဲ့သူတွေကိုဩစတြေးလျနိုင်ငံမှာအခြေချခံပေးတင်တယ်လို့ပြောပါတယ်ပါပူအာနယူဂီနီနဲ့နော်ရူးကျွန်းမှာထိန်းသိမ်းထားတဲ့အထက်ကခလုံးငွေလျှောက်ထားသူ1250ကိုလက်ခံဖို့တော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကပြီးခဲ့တဲ့နှစ်နောက်ပိုင်းကသဘောတူခဲ့ပြီးတော့ဩစတြေးလျကတော့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့ပါတယ်ပြီးခဲ့တဲ့လကတော့လူ20လောက်အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချခဲ့ကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ပါကစ္စတန်ဘက်ခြမ်းမှာဒီကနေ့တနင်္ဂနွေနေ့လမ်းဘေးတောင်ပုံပောက်ကွဲတာကြောင့်အနည်းဆုံးစစ်သား4ဦးသေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်အနာပိုင်တို့ကပြောပါတယ်အမေရိကန်တို့ရဲ့ထောက်လန့်ရေးအချက်လက်အရပြီးခဲ့တဲ့သတင်းပတ်ကပြန်ပေးဆွဲကံအမေရိကန်ကနေဒါမိသားစုကိုကဲထုတ်ရေးကာရန်လူမျိုးစုဒေသမှာတာဝန်ချထားခဲ့တဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကတခုဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ဘုံခွဲတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပါကစ္စတန်တာလီဘန်ဘက်ကလည်းပြောဆိုထားပါတယ်ရှင
်ဟောလိဝုဒ်ကဩစကာကြီးမားတဲ့ရုပ်ရှင်ထုတ်လုပ်သူဟာဗီဝိုင်းစတိုင်းရဲ့အရှုပ်တော်ပုံဟာပို့ပြီးတော့ကြီးမားလာနေပြီးတော့ဩစကာအကယ်ဒမီကြီးမားတဲ့အဖွဲ့ကလည်းသူ့ရဲ့လိမ်မိုင်းဆိုင်ရာစော်ကားမှုဆွဆွဲခံရတဲ့အရှုပ်တော်ပုံနဲ့ပတ်သက်ပြီးအဖွဲ့စည်းမှာသူ့ကိုအဖွဲ့ဝင်ဖြစ်ကနေပယ်ဖျက်လိုက်ပါတယ်။အဖွဲ့ဝင်54ဦးပါတဲ့ဘုတ်အဖွဲ့ကလည်းစနေနေ့တုန်းကသူနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုဆွေးနွေးခဲ့ကြပြီးတော့ဩစကာရွေးချယ်ရေးအဖွဲ့ရဲ့အဖွဲ့ဝင်တူဦးဖြစ်ကနေလည်းတညီတညွတ်ထဲပယ်ဖျက်ခဲ့ပါတယ်။ဘုတ်အဖွဲ့ရဲ့ကြေညာချက်မှာတော့ရုပ်ရှင်လုပ်ငန်းရုပ်ရှင်လောကသားထဲမှာအခုလိုလိမ်မိုင်းဆိုင်ရာမတော်မတရားဖြစ်နေတာတွေကိုလက်မခံနိုင်ဘူးဆိုတဲ့သတင်းစကားကိုပေးနိုင်ဖို့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်ရှင်တနိုင်ကန်လုံးငြိမ်းချမ်းပြီးတော့တိုင်းရင်းသားပြည်သူအားလုံးလှူလာတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့အားလုံးတနိုင်ကန်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးကြဖို့နိုင်ငံတော်တိုင်းပြည်ငံပုတ်ကူနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်နေ့မှာအခုလိုတိုက်တွန်းလိုက်တာပါဒီလိုမျိုးတိုင်းရင်းသားလက်နက်ကိုင်တွေကို NCA လင်းချောင်းကိုပဲရှောက်လန်းဖို့အစိုးရနဲ့တပ်ဖက်ကဖိအားပေးမှုတွေကြောင့်ရှေ့ငင်းချင်းရေလုပ်ငန်းစဉ်တွေမှာပြည်လဲမှုတွေထက်အကြက်တဲတွေသာပိုကြုံလာရနိုင်တယ်လို့လည်းအကြက်ခတ်တွေကသုံးသပ်နေပါဗျ။မဆုမွန်ကဆက်ပြောပြပါလိမ့်မယ်ရှင်
။ပြီးခဲ့တဲ့2015ခုနှစ်အောက်တိုဘာလ15ရက်နေ့ကသမရဦးသိန်းစိန်လက်ထက်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒီကနေ့အောက်တိုဘာလ15ရက်နေ့မှာတော့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ခဲ့တာအပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရစာချုပ် NCA ပေါ်မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုတွေဆောင်ရွက်ဖို့ကြိုးစားနေကြဆဲဖြစ်ပါတယ်။ဒီကနေ့ NCA နှစ်နှစ်ပြည့်အခမ်းအနားမှာလည်းအမျိုးသားပြန်လည်တင်မြင့်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးထိုးပြီးအမျိုးသားပြန်လည်တင်မြင့်ရင်းလမ်းကြောင်းကိုရှောက်ကြဖို့အထက်ပြီးဖိတ်ခေါ်လိုက်ပါတယ်
။ကျမတို့အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစတင်ခဲ့ချိန်မှာNCA လက်မှတ်ရေးထိုးဖို့ညှိနှိုင်းဆဲအဖွဲ့တွေရှိနေသလိုအခြားတစ်ဖက်မှလည်း NCA ကိုလက်မခံနိုင်သေးတဲ့အဖွဲ့တွေရှိနေခဲ့ပါတယ်ဒီအဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးတကားဖွင့်နှက်ထားပြီးလက်ကမ်းကြိုဆိုရဲ့ရှိနေပါတယ် NCA လက်မှတ်မထိုးဘဲကြံနေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်စက်ဒရအခြေခံမူတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်အမြဲဖိတ်ခေါ်ထားပါတယ်တကယ်တော့ NCA ဆိုတာကျမတို့ပြည်ထောင်စုရဲ့အမျိုးသားပြန်လည်တည်မြဲရေးရဲ့စတင်မှုတရားလို့ဆိုနိုင်ပါတယ်။ NCA ဟာလမ်းဆုံးခီးမဟုတ်ပါဘူး။ NCA ကနေနိုင်ငံရေးဆွေးနွေးပွဲတွေတက်လှမ်းမဲ့ငင်းကြေးညီလာခံတကားကိုဖွင့်လှစ်ပေးလိုက်ခြင်းဖြစ်တယ်ဆိုတာကိုဒီကနေ့ထပ်လောင်းပြောကြားလိုပါတယ်
။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းကလည်းတိုင်းပြည်ငင်းကြေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးကြဖို့ NCA နှစ်နှစ်ပြည့်အခမ်းအနားမေခွန်းမှာတိုက်တွန်းပါတယ်
။ NCA ကိုတိုင်းသက်တက်ကအဖွဲ့စည်းတန်းကလက်မှတ်ယူထိုးရမှာဖြစ်ပါတယ်။ပြစ်ကတက်ခတ်မှုမရှိလို့လက်မှတ်ယူထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ်။ NCA ဟာအမည်နာမအဖြစ်ပြစ်ကတက်ခတ်ရေးသဘောတူစာချုပ်ဖြစ်ပါတယ်။အနည်းသာအားဖြင့်တော့ဒီတဲ့ဘုံမူကျပြမှာနေဆိုင်မှာဒါကြောင့် NCA ကိုလက်မှတ်ရေးထိုးဖို့လိုအပ်ကြောင်းအခိုင်အမာပြောကြားလိုပါတယ
်ဒါအပြင်ဒီမိုကရေစီနည်းလမ်းနဲ့အညီနိုင်ငံရေးနည်းလမ်းအနေနဲ့ဖြည့်ရှင်းဆောင်ရွက်နိုင်မှုလက်နက်ဆွဲကင်တဲ့လမ်းစဉ်ကိုဆွတ်လွတ်ဖို့ကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကထိုက်မှန်တိုက်တွန်းပါတယ
်မြန်မာနိုင်ငံအတွင်းမှာမှီတည်နေထိုင်ကြသူအားလုံးဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာဆောင်ရွက်ဖို့လိုအပ်ပါတယ် ဥပဒေနဲ့ညီဆောင်ရွက်မှုများကိုလည်းလက်ခံကြရမှာဖြစ်ပါတယ်။ရေဆန်ကြုံတွေ့နေရတဲ့ပဋိပက္ခတွေလည်းဒီမိုကရေစီမူပေါင်းအတွင်းကနေဖြည့်ရှင်းသွားမှာဖြစ်ပါတယ်။ဒီလိုပဲဒီမိုကရေစီရဲ့ဆန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကပ်ပြီးလူရောတောင်းဆိုမှုမျိုးတွေကိုလည်းဆွံ့လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့သာဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်နိုင်ဖို့ပရမအဆိုစတင်ရှောင်လွှမ်းရမယ့်ခြေလှမ်းကတော့ဒီ NC စာချုပ်မှာပေါ်ပေါ်လက်မှတ်ယူထည်ခြင်းပဲဖြစ်ပါတယ်။
တိုင်းရင်းသားလက်နက်ကိုင်နေတဲ့အစိုးရတို့ကြားလက်တွေ့ကြတဲ့အခြေခံသဘောတူညီမှုတွေကိုတော့ညှိနှိုင်းနေရတဲ့အခြေအနေမှာအခုလိုနိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဘက်ကရောတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပါတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအပေါ်မှာ NCA လက်မှတ်ရေးထိုးဖို့ဖိအားပေးတိုက်တွန်းမှုတွေကြောင့်ရှေ့ဆက်အကြက်အတဲတွေနဲ့ကြုံလာရနိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ
်။ဒီနေ့မေခွန်းရဆိုရင်တော့ NCA ကတော့တပြားမှာချော့အောင်မဟုတ်ဘူးမထိုးရင်တော့မှ NCA မထိုးရင်တော့ငင်းငင်းကိုမလိုလားသူဖြစ်နေတင်သွားတဲ့ခါကျတော့ရှေ့လျှောက်ငင်းငင်းလူကန်းစီကနည်းနည်းတော့အကြက်တဲတွေ့အောင်မယ်လို့ထင်ပါတယ်ဒီတန်းဆက်သွားရင်တော့တင်းမာမှုများလာလိမ့်မယ်လို့ထင်တယ်ပဲအဓိကတော့တတိယအကြိမ်ညီလာခံမတိုင်ခင်မှာ UNFC ဖြစ်ဖြစ်ဒီနောက်ပိုင်းခုနှစ်ဖွဲ့နဲ့ပဲဖြစ်ဖြစ်ဆွေးနွေးမှုတွေကျွန်တော်တို့ပြုလုပ်နိုင်မယ်ဆိုရင်တော့အချိန်နဲ့တုံတရာကောင်းလာနိုင်တာပေါ့အဲ့လိုမျိုးပဲနဲ့ဆက်သွားမဲ့ပုံစံမျိုးဖြစ်နေရင်တော့အခြေအနေကတမျိုးပြောင်းသွားနိုင်တယ်လို့ထင်ပါတယ
်။ပြီးခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတို့ကသဘောတူညီမှုမရသေးတဲ့ Federal ဆိုင်ရာအခြေခံမူတွေဆက်လက်ညှိနှိုင်းနိုင်မှုနဲ့နောက်ထပ်အခြေခံမူတွေချမှတ်နိုင်မှုဒီနှစ်2018ခုနှစ်အတွင်းမှာပဲနောက်ထပ်ငြိမ်းချမ်းရေးညီလာခံတစ်ကြိမ်ကျင်းပဖို့ရှိပါတယ်။အဲ့ဒီတတိယအကြိမ်ညီလာခံကနေထပ်မံရရှိလာမယ့်အခြေခံမူတွေကနေတစ်ဆင့်အသေးစိတ်မူတွေဖြစ်တဲ့ပြည်ထောင်စုနဲ့ပြည်နယ်ခြားအာဏာခွဲဝေမှု၊တရားစာတခွဲဝေမှု၊အခွန်အောက်ခွဲဝေမှုနဲ့အနာဂတ် Federal ပြည်ထောင်စုမှာအာဏာကိုဘယ်လိုအုပ်ခွဲဝေအုပ်ချုပ်ကြမလဲဆိုတာဆွေးနွေးဖို့ရှိပါတယ်။ဒါတွေပြည့်ပြည့်ရင်တော့ Federal နဲ့ပတ်သက်တဲ့ခိုင်မာတဲ့အုတ်မြစ်တစ်ခုထွက်ပေါ်လာပြီလို့ဆိုနိုင်မှာဖြစ်တဲ့အကြောင်းဒေါက်ဆန်းစုကြည်က NCA နှစ်နှစ်ပြည့်အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအောက်တိုဘာလ14ရက်နေ့ကလိန်စိတ်ကြွဆေးအလုံးရေတသိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီဆေးတွေဟာအိန္ဒိယဘက်ကနေဝင်လာပြီးမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းနိုင်ငံတွေကိုအောက်ခုမဲ့တင်သွင်းနေတဲ့ဆေးတွေဖြစ်တာကြောင့်ဆေးတင်သွင်းသူကိုအာဏာပိုင်တွေဖမ်းဆီးစစ်ဆေးနေပါတယ်။ဒီသတင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့နယ်အတွင်းမှာအောက်ခွန်ဌာနနဲ့ထိုင်းစစ်တပ်တို့ပူးပေါင်းပြီးအိန္ဒိနာချင်းနိုင်ငံတွေစီကိုတရားမဝင်ပို့ဆောင်မဲ့လိန်စိတ်ကြွဆေးတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဆေးအလုံးရေတသန်းတသိန်းကျော်ရှိပြီးနေဆက်မှာအခုလိုဖမ်းဆီးမိတာဟာအများဆုံးဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်
။การสอดส่องดูแลความเรียบร้อยในพื้นที่หรือการกระทําผิดกฎหมายนะครับตามกฎหมายของหน่วยงานที่เกี่ยวข้องในบ้านเราอยู่แล้ว
ဖမ်းဆီးမှုလုပ်ခဲ့တဲ့ထိုင်းစစ်တပ်ကအရာကြီးကြီးပြောသွားတာကတော့ထိုင်းမြန်မာနယ်စပ်ကမ်းလှနေရာကိုကျွန်တော်တို့နေတိုင်းသွားကြည့်နေတယ်တခုခုဥပဒေချိုးဖောက်တာတွေ့ရင်တော့စီကံအတိုင်းအေးအေးယူဆောင်ရွက်တာတွေလုပ်မှာပဲဆိုပြီးပြောဆိုသွားခဲ့တာပါအခုဖမ်းမိတဲ့လိန်စိတ်ကြဆေးမျိုးဟာအိန္ဒိယနိုင်ငံထုတ်ဖြစ်ပြီးအလုံးပေါင်းတသန်းတသိန်း 23,000 ဖြစ်ပြီးဒါဟာထိုင်းနိုင်ငံမှာအများဆုံးဖမ်းမိတာလို့ဆိုပါတယ်ဖမ်းဆီးမိတဲ့ကားကထိုင်းနိုင်ငံသားကားပိုင်ရှင်ထိုင်းနိုင်ငံသားအမျိုးသား Crimson ကိုတော့ဖမ်းဆီးစစ်ဆေးနေတယ်လို့လည်းထိုင်းအနာပိုင်ကဆိုပါတယ်လိန်စိတ်ကြဆေးတွေအပြင်ကိုရီးယားနိုင်ငံထုတ်အုတ်ထုတ်အလုံးပေါင်း 2,000 ကျော်ကိုလည်းတွေ့ရှိခဲ့တာကြောင့်အကောက်ခွန်မဲ့တင်သွင်းလာတယ်ဆိုပြီးဖမ်းဆီးထားတယ်လို့ဆိုပါရယ်ဒီဆေးတွေဟာနေဆက်တွေကနေမြန်မာနိုင်ငံအတွင်းကိုအခုလိုနီးတွေနဲ့ဝင်ရောက်နေတာကြောင့်မြန်မာနိုင်ငံမှာတော့အလွယ်တကူဝယ်ယူလို့ရတဲ့အကြောင်းနဲ့ဒီလိုဆေးတွေကိုအသုံးပြုပြီးအမျိုးသမီးတွေကိုအကြမ်းဖက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုမတမာသူတွေကလုပ်နေတာကိုတွေ့ရကြောင်းမြန်မာနိုင်ငံကလူငယ်တဦးကလည်းပြောပြပါရယ
်ပေါ်တင်ကြီးတော့သူတို့မရအောင်ဒါမဲ့သူအချိန်နဲ့သူနီးဆက်ရတယ်နီးဆက်ရဆေးဆိုင်တွေနီးဆက်ရလို့တက်စီဓမားတွေအဲ့လိုသူတို့စီမှာတော့ဝယ်လို့ရတယ်လူတွေဝယ်ပြီးတော့ဒီကျွန်တော်တို့အဲ့ဒီဆေးတွေတောင်းတဲ့လူငယ်အများစုကဆေးတောင်းပြီးတော့မှမြန်မာမျိုးသမီးတွေနဲ့အမျိုးလင်းဆက်ဆံဖို့အတွက်သူတို့ကြိုးစားတာတွေပါတယ်ဖြစ်တယ်။အဲ့ဒါမျိုးအဲ့ဒါတော့ကျွန်တော်တို့မြန်မာပြည်မှာဆိုတော့လူငယ်တွေကြားထဲမှာရေပန်းစားတယ်ရေပန်းစားတယ်တော့လလကူရနိုင်တယ်တစ်လုံးမှဒီ900နဲ့လည်းရတယ
်။အခုထိုင်းနယ်စပ်မှာဖမ်းမိခဲ့တဲ့လိန်စိတ်ကြွဆေးနဲ့အောက်ခွန်မဲ့ကုန်ပစ္စည်းတွေရဲ့ကာလတန်ဖိုးကတော့ထိုင်းဘတ်ငွေ73တန်းကျော်ရှိတယ်လို့လည်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှာသတင်းပေးပို့ခဲ့တာပါအခုတော့အီရန်နဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တက်တန်နှစ်နှစ်ကြာနိုင်ငံတကာသဘောတူညီချက်ကိုအီရန်ဘက်ကလိုက်နာကြောင်းပုံမှန်အတည်ပြုပေးရတဲ့အစီအစဉ်ကိုရက်ဆိုင်တော့မှာဖြစ်ကြောင်းနဲ့အကြမ်းဖက်ဝါဒဒဏ်ပြန်တိုက်ဖျက်ရေးယူရွယ်ချက်နဲ့အီရန်တော်လှန်ရေး ပြည်ဆောင်တက်အပေါ်ပိတ်ဆို့တန်ခတ်မဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပါဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြားသဘောတူညီချက်ကိုလုံးဝဖျက်သိမ်းပစ်ဖို့ပြောတဲ့မျိုးတော့မကြားရသေးတဲ့အကြောင်း VOA အင်ဖြူတော်သတင်းတော်စတီဟမန်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လင်ဦးကတင်ပြပေးထားပါတယ်ရှင်။
ရှိလေပိုင်းနဲ့ကမ္ဘာတော်မှာရန်လုံနေပြီးအချမ်းဖက်ဝါရကိုအားပေးထောက်ပံ့နေတဲ့နိုင်ငံဖြစ်ခေါ်ပြီးအီရန်ပေါ်ပြင်းထန်တဲ့မဟာဗျူဟာတရက်နဲ့ကင်တွယ်သွားမယ်ကြောင်းအင်ဖြူတော်တန်တမန်ရေးရဆောင်မှာသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်တာပ
ါ Today I am announcing our strategy along with several major steps we are taking to confront the Iranian regime'sHostile actions.
ယူအန်ဆိုရရဲ့ရန်လိုတဲ့လုပ်ရက်တွေကိုရင်ဆိုင်ဖို့ဘယ်သောအခါမှနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ဖို့အရေးကြီးတဲ့ခြေလှမ်းတွေအများပြားပါဝင်တဲ့မဟာဗျူဟာတရက်ကိုဒီကနေ့ပဲကြေညာလိုက်ပါပြီ
။အမေရိကန်ရဲ့မဟာမိတ်တွေအစိုးရဖော်ဝင်တချို့ရဲ့အလေးနဲ့ပန်ကြားချက်တွေနဲ့တူသမ္မတထရမ့်ကတော့အီရန်နဲ့သဘောတူညီချက်ကိုလုံးဝဖျက်ပစ်ဖို့ထပ်ပြောတာမျိုးတော့မရှိတော့ပါဘူး။ဥရောပသမဂ EU ရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါဟီနီတို့လိုသဘောတူညီချက်ကိုထောက်ခံသူတွေကတော့အီရန်နိုင်ငံနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ဟန်တားထားနိုင်တဲ့အကြောင်းပြောဆိုနေကြတာပါ
။ We cannot afford as international community as Europe for sure.To dismantle a nuclear agreement that is working and delivering.
နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အထူးသဖြင့်ဥရောပအနေနဲ့အခုချိန်မှာလက်တွေ့အလုပ်ဖြစ်နေတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဖျက်ပစ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။အီရန်အနေနဲ့ဂတိကဝတ်တွေအတိုင်းလက်တွေ့အကောင့်ထဲပေါ်မှုရှိမရှိပြပြဆုံဆုံတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးပြီးတော့မှဒီပြပြဆိုင်ရာအနုမျိုးစွမ်းရင်အေဂျင်စီ IAEA ကလည်းရှစ်ချိန်တိတိအတည်ပြုထားပြီးသွားပါပြီ။သဘောတူညီချက်ထဲကဂတိကဝတ်တွေကိုချိုးဖောက်မှုလည်းမရှိပါဘူး။
ဒီလိုအခြေအနေတွေကြောင့်သဘောတူညီချက်နဲ့ပတ်သက်လို့လက်တော်မှာအပြောင်းအလဲတွေဖြစ်လာအောင်မဲ့အလားအလာမရှိဘူးလို့ Harvard တက္ကသိုလ်ကနိုင်ငံတကာရေးရာကျွမ်းကျင်သူ Gary Sammo ကသုံးသပ်ပါတယ
်။ This is mainly political theater. President Trump gets to denounce the Iran agreement which he's heavily criticized.
ဒီကနေ့မှာနိုင်ငံရေးကစားတာလာဖြစ်ပြီးကြီးကျယ်ဝေဖန်ခဲ့ပြီးတဲ့ Iran သဘောတူညီချက်ကိုသမ္မတ Trump အနေနဲ့ရှုတ်ချပြောဆိုနေရတာဖြစ်တယ်လို့သဘောတူညီချက်အရ American ကတံခတ်မှုတွေကိုလည်းဆက်လက်ပြီးဖယ်ရှားထားရမှာဖြစ်တာကြောင့်လက်တလုံးမှာအပြောင်းအလဲမဖြစ်နိုင်သေးတဲ့အကြောင်းပြောဆိုသွားတာပါ။သဘောတူညီချက်ကိုသမ္မတကလက်ခံအတည်ပြုမပေးတော့တဲ့အတွက်တည်ဆဲဥပဒေအရ Congress တော်အနေနဲ့တံခတ်မှုတွေကိုပြန်လည်ချမှတ်တာဓမ္မမော်ရင်လည်းဘာမှမလုပ်ဘဲထားခြင်းလဲထားလို့ရနေပါတယ်။သမ္မတထရမ့်ကတော့သဘောတူညီချက်ကိုပြင်ဆင်ရေးဆက်လက်ဖိအားပေးနေစေပါ
။ I am directing my administration to work closely with Congress and our allies.
သဘောတူညီချက်မှာအားနည်းချက်တွေအကြီးအကျယ်ရှိနေတာတွေကိုပြင်ဆင်ပြီးယူရန်ဆိုရကကမ္ဘာကြီးကိုနျူကလ িয়ার လက်နက်နဲ့မချိန်ချောင်းနိုင်အောင်လုပ်ဖို့ကွန်ဂရက်လွှတ်တော်နေရာကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့ပါအနီးကပ်ဆောင်ရွက်သွားဖို့ကျွန်တော်အစိုးရအဖွဲ့ကိုညွှန်ကြားထားပါတယ်။ဒီသဘောတူညီချက်ထဲကပြင်ရမယ့်အပိုင်းတွေထဲမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်ကန့်သတ်ထားတဲ့အဓိကအပိုင်းတွေကိုနှစ်အနည်းငယ်အတွင်းဖျက်သိမ်းမယ်ဆိုတာလည်းပါဝင်ပါတယ်
။အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi တို့လိုအတိုက်ခံဒီမိုကရက်တစ်ပါတီခေါင်းဆောင်တွေကတော့အီရန်အနေနဲ့သဘောတူညီချက်အတိုင်းလက်နက်မှုရှိကြောင်းယုံကြည်ထားကြတာပါ။
President Trump's refusal to recertify is a grave mistake.
Kamala Trump ကအတည်ပြုပေးဖို့ငြင်းဆန်တာဟာအမေရိကန်ရဲ့လုံခြုံရေးကိုချိန်ချောက်ရာရောက်တယ်လို့အရေးကြီးတဲ့ကာလမျိုးမှာအမေရိကန်ဘော်လက်ခံယုံကြည်မှုကိုထိခိုက်စေနိုင်တဲ့ကြီးမားတဲ့အမှားတစ်ခုပါ
။ Donald Trump ရဲ့ဒီနေ့မှမှာဆက်ဆက်မဲ့သဘောထားပေါ်အီရန်နိုင်ငံဘက်ကလည်းမချေနှက်တန်နေထွက်ပေါ်လာနေတာပါ။သဘောတူညီချက်နဲ့ပတ်သက်လို့ Donald Trump ရဲ့ဝေဖန်ချက်တွေဟာအခြေမြစ်မရှိသလိုနိုင်ငံတကာသဘောတူညီချက်တရက်ကိုတိုင်းပြည်တစ်ပြည်တည်းကရုပ်သိမ်းလို့မရနိုင်ဘူးလို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးတင်ပြခဲ့တာပါ။အခုတော့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကွဲသွားစေတဲ့သမိုင်းကြောင်းမှတ်တမ်းတင်တဲ့ပြတိုက်ဖွင့်လင်းတဲ့အကြောင်းကိုနားဆင်ကြရပါမယ်။လွန်ခဲ့တဲ့နှစ်80ပြည်ထောင်ကိုလိုနီလက်အောက်မှာအိန္ဒိယနိုင်ငံကနေဒီပါကစ္စတန်နိုင်ငံဆိုပြီးနှစ်နိုင်ငံခွဲထုတ်လိုက်တာကြောင့်ခေတ်သစ်သမိုင်းမှာအကြီးမားဆုံးလူအုပ်ဖြစ်တဲ့လူသန်း20ကျော်ဆုလိုက်ပြုံလိုက်ရွှေ့ပြောင်းကြရပြီးသန်းတစ်ဝက်ကျော်လည်းအသက်ခံခဲ့ကြရပါတယ်။1948ခုနှစ်အိန္ဒိယနိုင်ငံလွတ်လပ်ရေးရတဲ့အခါမှာဟိန္ဒူနဲ့ Sikh ဘာသာဝင်တွေကအိန္ဒိယနိုင်ငံတဲကိုဖျက်ကျော်ဝင်ရောက်နေထိုင်ပြီးမွတ်စလင်ဘာသာဝင်တွေကပါကစ္စတန်ကိုဝင်ရောက်ခဲ့ကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်ဆိုပြီးနှစ်နိုင်ငံကွဲသွားစေတဲ့သမိုင်းကြောင်းကိုမှတ်တမ်းတင်ထားတဲ့ပထမဦးဆုံးပြတိုက်ကိုအိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်အမရီစာမြို့မှာဖွင့်လှစ်လိုက်ပါပြီ။အိန္ဒိယနိုင်ငံမြောက်ပိုင်းပြည်နယ်ဖြစ်တဲ့ပန်ဂျပ်ဟာနှစ်နိုင်ငံကွဲသွားခြင်းကြောင့်ဖြစ်ပေါ်လာတဲ့လူမျိုးကြားဆိုင်ရာခွဲခြားမှုတွေကိုအဆိုးဆုံးခံခဲ့ရတဲ့ပြည်နယ်ဖြစ်ပါတယ်။အန်ဂျာနာဖတ်စ်ရီချာပေးပို့တဲ့သတင်းကိုမှတ်အီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်။
အချုပ်ဆက်ဟင်းအိုးနဲ့တစ်တာဆိုရဲနှင်းစင်သုံးပစ္စည်းတွေကိုပိုက်ပြီးတော့ပြည်သူတွေက1948ခုနှစ်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကွဲသွားချိန်တုန်းကဖြစ်ခဲ့တဲ့လူရဲတပ်ဖြတ်မှုပြည်ခါတွေအတွင်းထွက်ပြေးခဲ့ကြရပါတယ်ဒီလိုဒုက္ခခံခဲ့ရတဲ့ပြည်သူတန်းလက်ချီတွေရဲ့အကြောင်းကို
Emirates မျိုးက partition ပြလိုက်မှာပြတာထားပါတယ်။အကြံဖတ်မှုတွေပြည်နေတဲ့ဒီတမိုင်းကျောင်းဟာမိပြောက်လူနေပါဖြစ်နေပြီလို့ဒီပြတဲ့ကိုပူးတွဲတည်ထောင်သူမလစ်ကာအလီဝါလီယာကပြောပါတယ်။
Using those objects and the stories that each of them tell, we're hoping that
ပြသထားတဲ့ PC တွေကိုတွေ့ပုံမြင်တွေကိုနားထောင်ပြီးဒီလိုနိုင်ငံကွဲကွာသွားခြင်းကလူသားပေါင်းများစွာရဲ့ဘဝတစ်ခုချင်းပေါ်ဘလောက်တောင်တက်ရောက်သွားသလဲဆိုတာကိုပြလိုက်ကိုလာကြည့်သူတွေနားလည်နိုင်မယ်လို့မျှော်လင့်ပါတယ
်ပြသထားတဲ့ဓာတ်ပုံတွေအသုံးဆောင်ပစ္စည်းတွေနဲ့စာအတူအပိုင်းစာလေးတွေကလူအစုလိုက်အပြုံလိုက်အသက်ဖြတ်ခံခဲ့ရတဲ့အချိန်အတွင်းကအိမ်အပျက်စီးဘဝအပျက်စီးတွေကြားကပြန်ရက်တည်နိုင်အောင်ကြိုးပမ်းခဲ့ကြရတွေကိုထင်ဟပ်စေပါတယ်ထွက်ပြေးခဲ့တဲ့အမျိုးသမီးတယောက်ဆိုရင်သူတံမိုးထားရဆုံးမင်္ဂလာဝတ်ဆုံးစာရီကိုပိုက်ပြီးတော့ထွက်ပြေးခဲ့ရပါတယ်။ရှင်းနှစ်ရွယ်ကောင်မလေးတယောက်ကတော့အိမ်အပျက်စီးတွေကြားကတက်တာတစ်လုံးကိုအတင်းဆွဲထုတ်ခဲ့ပါတယ်။အိမ်ပြက်ထဲမှာပါသွားတဲ့သူ့အယုတ်လေးတွေအစားနောက်ကျတဲ့အယုတ်အစ်စ်လေးတွေထည့်ဖို့ဒီတက်တာလိုတယ်ဆိုပြီးသူကပြောပါတယ်။ဒီမှာပြသထားတာကတော့မရင်းကျစ်မှုနဲ့အဖမ်းခံရမှုတွေကနေလွတ်ချင်လို့ရေတွင်းနေတဲ့ကိုခုန်ချခဲ့ကြတဲ့အတွန်းခံခဲ့ကြရတဲ့အမျိုးသမီးထောင်တဲ့ခြေကိုကိုးစားပြပါတယ်။အစုလိုက်အပြုံလိုက်အသက်ခံခဲ့ရတဲ့အချိန်မှာမိတ္တာနဲ့ကူညီတဲ့သူတွေလည်းရှိခဲ့ကြောင်းမာလီကာကပြောပြပါတယ
်
။အကြမ်းဖက်တိုက်ခိုက်ခံရချိန်မှာသူ့မိသားစုဝင်တွေနဲ့အတူရေတွင်းထဲကိုခုန်ချခဲ့တဲ့အမျိုးသမီးရဲ့ပိတ်စာပါ။သူ့ကိုနောက်အတိုင်းဝန်းတစ်ခုကလူတစ်ယောက်ကကယ်ဆယ်နိုင်ခဲ့ပါတယ်။
ရွာတရွာလုံးကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုကနေလွတ်ဖို့အဲ့ဒီတုန်းကအသက်16နှစ်ပဲရှိသေးတဲ့ဂျာကက်စင်ကရာဗီမြစ်ကိုဖျက်ကျော်ထွက်ပြေးခဲ့ပါတယ်။သူ့အတွက်တန်ဖိုးရှိဆုံးပိုင်ဆိုင်မှုကတော့ကျောင်းတက်ဖို့အကြွေးထုတ်ပေးထားတဲ့စာရွက်စာတမ်းတွေဖြစ်ပါတယ်။ဒီစာရွက်စာတမ်းတွေကြောင့်ပဲသူဘွဲရလိုက်ပြီးတော့ဘဝကိုပြန်တည်ဆောက်နိုင်ခဲ့ပါတယ်။
ကိုစာရီစာရီမန်နေစမောလ်ကရခီဟဲအော်မန်နေ
ရှိခဲ့ပါဘူး။ဒုက္ခသည်စခန်းမှာနေရပါတယ်။ဘလို့အခြေအနေမျိုးကနေပညာပြီးဆုံးအောင်သင်ခဲ့ရလဲဆိုတာဒီဖြတ်ပိုင်းတွေကိုကြည့်ရင်ပြလိုက်ကိုလာကြည့်သူတွေနားလည်နိုင်မှာပါ
။လွတ်လပ်ရေးရဲ့ကြီးမားတဲ့တန်ဖိုးကိုမရေမတွက်နိုင်တဲ့အရက်သားပြည်သူတွေပေးဆက်ခဲ့ရတဲ့အကြောင်းရင်းနှီးအောင်ခန်းစားမိတယ်လို့ပြတဲ့ကိုလာရသူပရနီတီကပြောပါတယ
်။ It just makes me feel so free and so privileged and
ဒီကိစ္စကိုမတိကျကြွပြနိုင်တာကျမအပေါ်ဒီဖြစ်ရက်တွေကတိုင်းရိုက်မတက်ရောက်တာကကျမကိုကျမအင်တန်ကန်ကောင်းတယ်လို့ခံစားရစေပါတယ
်နှစ်90ကြာခဲ့ပြီဆိုပေမဲ့လည်းနှစ်နိုင်ငံကွဲသွားတဲ့ကိစ္စကတောင်အာရှနိုင်ငံတွေအပေါ်အမာရွတ်တဖွဲတက်ရောက်နေစေပါပြတိုက်ထဲကနောက်ဆုံးပြကန်းကတော့မျောလင်းချက်တွေအသက်ပြန်သွင်းတဲ့တဖွဲဖြစ်ပါတယ်ပြတိုက်ကိုလာကြည့်သူတွေကတည့်ရက်စင်းတွေပေါ်မှာစာရေးပြီးတော့တန်ဆူးချိုးတစ်ပင်မှာချိတ်ကြပါတယ်ရှင
်မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင်
။အမေရိကန်တို့ထောက်ပံ့ပေးထားတဲ့ Syria ပြည်သူစစ်တွေဝိုင်းထားတဲ့ Syria နိုင်ငံ Raqqa မြို့ထဲကနေဆုတ်ခွာရေးသဘောတူညီချက်နဲ့ Islamic ဆွေရောက် IS တိုက်ခိုက်ရေးသမားအဖွဲ့မျိုးကနေဆုတ်ခွာခဲ့ကြပါတယ်။ IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေအဖြစ်အသုံးပြုတဲ့အနေနဲ့အရက်သားတွေကိုလည်းခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဦးကဒီကနေ့တင်းင်းကနေနေမှာပြောပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာမနေ့စနေနေ့ကလူအများပြားထဏ်ရာရတည်ဆုံးခဲ့ရတဲ့ထရက်ကာဘုံးကွဲမှုဖြစ်ပြီးတဲ့နောက်ဆိုမာလီသမ္မတကဝမ်းနဲ့ခြေကွဲပွေနေ့အဖြစ်နဲ့၃ရက်သတ်မှတ်ကြေညာလိုက်ပါတယ်။ထဏ်ရာရသွားတဲ့သူတွေထဲမှာ VOA သတင်းတောက်တူလည်းပါဝင်ခဲ့ပါတယ်။ဒီဘုံးကွဲပောက်ကွဲမှုကမိုဂါဒီရှုမြို့ကအသွားလာများတဲ့ဇိုဘီလမ်းဆောင်နာမှာဖြစ်ခဲ့တာဖြစ်ပြီးလူ50ကျော်တည်ဆုံးခဲ့တယ်လို့ချက်မှရေးတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြည်နယ်23ခုလုံးမှာအုပ်ချုပ်ရေးမှုတွေအတွက်ဒီကနေ့တနင်္ဂနွေနေ့မှာမဲပေးပွဲကျင်းပမှာဖြစ်ပြီးဒီမဲပေးပွဲကပြဿနာပေါင်းစုံပတ်လည်ဝိုင်းနေတဲ့လဝဲရေးသမ္မတနီကိုလာမာဒူရိုအတွက်တော့စမ်းသပ်မှုတစ်ခုလို့ရှုမြင်ထားကြပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလုံးဝမှာပါ။ဒါပေမဲ့လည်းမဲပေးပွဲအချို့ခံမှန်းချက်တွေမှာသမ္မတမာဒူရိုရဲ့ဆိုရှယ်လစ်ပါတီအကြီးအကျယ်ရှုံ့နှိမ်ပြီးတဲ့နောက်မှာသမ္မတမာဒူရိုကိုလိုလားတဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကောင်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပြီးမဲဆန္ဒရှင်တွေဟာမဲယုံတွေကိုတွားရောက်မဲပေးနေကြပါတယ်။အကဲကတ်တွေကတော့ဒီရွေးကောက်ပွဲမှာ98%တွေအနိုင်ရလာနိုင်တယ်လို့သုံးသပ်နေကြပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်တငိထိုက်ကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ CBL ထားရေးဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ VO American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တော်ချိန်ညနေ6:00-9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နေ့ကြာည6:00-10:00ထိထုတ်လွှင့်မဲ့ Radio အစည်းအဝေးကိုတော့လိုင်းဒိုမီတာ24-25-30-50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.